မြန်မာနိုင်ငံနယ်စပ်ထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမှာစက်တင်ဘာလ19ရက်နေ့ကမူရစ်စေဝါတွေတည်ဆောင်လာတဲ့ကားတစ်စီးကိုထိုင်းရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးရမှာမူရစ်မောင်ကိုသမားတွေနဲ့ရဲတွေနှစ်ဖက်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒါကြောင့်ရဲအရာထိုင်းရဲအရာရှိတဦးတည်ဆုံပြီးတဦးဒဏ်ရာရှိခဲ့ပါတယ်။ဒါပေမဲ့လည်းကာလာတန်ဘိုးငွေတန်ပေါင်းဘတ်တန်ပေါင်း 2,000 ကျော်တန်ဘိုးရှိတဲ့ice မူရစ်စေဝါတန်ချိန်တဒံလောက်ကိုလည်းဖန်စီမိခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ဝမ်ထိုင်းမြို့မှာစက်တင်ဘာလ19ရက်နေ့ညကမူရစ်နိုင်နေရေးရဲတပ်ဖွဲ့ဝင်တွေဟာမူဆယ်ထိုင်းတောင်ပေါ်တိုင်းရင်းသားမူရစ်ခိုင်းဝင်တွေကမြန်မာနိုင်ငံဘက်ကနေမူရစ်စေဝါတွေတည်ဆောင်လာမယ်ဆိုတာကိုကြိုတင်သတင်းရထားခဲ့တယ်လို့ဆိုပါတယ်ဒီနောက်မူရစ်စေဝါတည်ဆောင်လာတဲ့တိုယိုတာအနက်ရောင်ကားကိုရဲရာရှိတွေကစောင့်ဖမ်းခဲ့တာပါကားဟာရဲတပ်ဖွဲ့ဝင်တွေရဲ့အဖမ်းဆီးကိုမခံဘဲအချိန်မြင့်မောင်းပြေးရာကနေဝမ်ဆိုင်မြို့ဈေးကဆိုင်ငန်းတစ်ခုကိုဝင်တိုက်မိသွားခဲ့ပါတယ်ဒီနောက်ရက်သွားတဲ့ကားအနီးကိုရဲတပ်ဖွဲ့ကဝိုင်းလာတဲ့အချိန်မှာမူရစ်မောင်ကိုဂိုင်းဝင်တွေနဲ့ပစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့ပါတယ်ဒီနောက်မူရစ်ဂိုင်းဝင်လက်နက်ကင်တွေကပစ်ခတ်မှုကြောင့်မူရစ်နေနေရဲ့ရဲရာရှိတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိသွားခဲ့ပါတယ်အသက်52နှစ်အရွယ်မူရစ်ခိုင်းဝင်တဦးကိုတော့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်ရှင်းလင်းခဲ့ပြီးအသေးဖမ်းမိခဲ့ပါတယ်။တဦးကတော့ထွက်ပြေးလွတ်မြောက်နေသေးပဲလို့ဆိုပါတယ်။အဲဒီနောက်ကားပေါ်မှာမူရစ်ခိုင်းဝင်တွေတည်ဆောင်လာတဲ့အစိမ်းရောင်အိတ်90အတွင်းမှာ ice မူရစ်ဇေဝါကီလို1000ကိုသိမ်းဆည်းရမိခဲ့တယ်ဆိုပြီးချင်းရံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ချိုင်းရဲချုပ်ထဏယုဝတိချရချန်ယုံကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။
ภายใต้ของการนำท่านนายกรัฐมนตรีท่านเลขาธิการกสิณนะครับได้สั่งการให้สำนักงานตำรวจแห่งชาติโดยท่านพลเอกดำรงศักดิ์กิติพัฒน์ท่านผบ.ตร.ได้สั่งการให้ทุกหน่วย
ကျွန်တော်တို့အနေနဲ့အခုလိုမျိုးအခြေအနေမှာထိုင်းနိုင်ငံတဲ့မူရစ်စေးဝါးတွေဝင်လာနေတာကိုအချိန်မြင့်တားဆီးနိုင်ဖို့လှုပ်ဆောင်နေပါပြီဝန်ကြီးချုပ်မစ္စတာစေထာထဝီစင်ကလည်းမူရစ်စေးဝါးတွေဝင်လာနေတဲ့ထိုင်းမြောက်ပိုင်းချင်းမိုင်ချင်းရိုင်နဲ့ကန်ချနာဘူရီပရာချုပ်ခရီးခန့်စတဲ့နယ်မြေတွေမှာမူရစ်စေဝါနှိမ်နှင်းရေးတွေကိုတုံးမြင့်လှုပ်ဆောင်နေပါပြီဆိုပြီးပြောဆိုသွားခဲ့ပါတယ်။အခုဖမ်းပြီးတဲ့မူရစ်စေဝါတွေဟာထိုင်းမြန်မာနယ်စပ်တာချီလိမ့်မြို့မှာတင်းရှောင်နေတဲ့မိုးဆယ်တိုင်းရင်းသားသားဖာနှဦးရဲ့အစီအစဉ်နဲ့တည်ဆောင်လာတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်။မိုးဆယ်တိုင်းရင်းသားသားဖာခိုင်းဟာထိုင်းနိုင်ငံအတွင်းစိတ်ကြွစည်းပြားတွေတန်ပေါင်းများစွာတင်သွင်းနေတဲ့ခိုင်းလေဖြစ်ပါတယ်။ထိုင်းမူရစ်နှိမ်နှင်းရေးအဖွဲ့ကဒီမိုးဆယ်တိုင်းရင်းသားသားအဖကိုဖမ်းဝရထုတ်ထားတဲ့အတွက်အင်းနီနာချင်းမြန်မာနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေဖြစ်ကြောင်းကိုလည်းထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့တနေ့ထဲမှာပဲထိုင်းမြောက်ပိုင်းကနေမလေးရှားနယ်စပ်ကိုပို့မဲ့စိတ်ကြွစည်းပြားသက်တမ်း2000နဲ့တူဦးရင်မှောင်ကိုသမား3ယောက်ကိုလည်းရက်ရှ်ကူရီခရိုင်မှာဖမ်းမိခဲ့ပါတယ်ရှင်။